တော်တာရှင်တွေပါဝင်ဆွေးနွေးနိုင်တဲ့အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ကုဇဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမင်းတို့တင်ဆက်ထားတဲ့တိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
လာပါခင်ဗျာဒီတော့ဒီလေးလိုင်းစီစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမဟုတ်ဘဲနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပ်ပိုင်းတွင်းကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမတ်ဂရင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလော်တလော်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကြားရရပဲအခုလို့ပြေးတယ်ဆိုတာဟာလူခွင့်ရေးချိုးဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေတာကြောင့်ဒီကိစ္စကိုဆွေးနွေးပြတာဖြစ်ပါတယ်ဒီနေရာမှာဖြည့်ဆွတ်ပြောစရာရှိတာကတော့ဒုက္ခသည်တွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာအစိုးရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ဒီ USAID အကြီးအကဲမတ်ဂရင်းကမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာပြောကြားခဲ့တယ်ဆိုတာပါပဲအခုတော့ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးပေးကြမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ပထမတော့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်တမ်ပါဒီပသုတေသနအဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဒေါက်တာခင်ဇော်ဝင်းဒီလိုင်းပေါ်ရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာဟုတ်ရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာနောက်မတ်ချယ်ရီဇဟောင်းရှိပါလားခင်ဗျာ
ရှိပါတယ
်ဟုတ်ကဲ့အမျိုးသမီးအခွင့်အရေးနဲ့လူခွင့်အရေးကိစ္စရပ်တွေကိုတက်တက်ကြွကြဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်မတ်ချယ်ရီဇဟောင်းကတော့နောက်ကိုဇော်မင်းကျော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဇော်မင်းကျော်ကတော့နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကဖြစ်ပါတယ်အဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးမတ်ချယ်ရီဇဟောင်းကိုမေးချင်ပါတယ်မတ်ချယ်ရီဇဟောင်းကမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာလဲပါဝင်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံအပေါ်မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိအနေထားမှာဘက်ပေါင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရဘတ်ဂျက်ထဲမှာကိုကလုံငွေပြနေတာဆိုတော့ဘက်ပေါင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုစောစောပြောသလိုလူတစ်ဖက်မှာစစ်တပ်ကပြုတ်လုံနေတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတော့အခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရာရှိလာလို့ပါဆိုတော့မတ်ချယ်ရီဇဟောင်းသူမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာဘာတွေများလေ့လာမိပါသလဲသူတို့အကူအညီပေးမယ်ဆိုတဲ့ပုံစံက
ဟုတ်ကဲ့ကျွန်မဒါနမကြီးအမေရိကန်ဒါနမကြီးဖိတ်တဲ့ဒီနေ့မှာဟိုမကင်းနဲ့လည်းတွေ့တယ်သူရဲ့ delegation သူနဲ့ပါလာတဲ့လူတွေနဲ့တွေ့ခဲ့တဲ့ချိန်မှာကျွန်မသဘောပေါက်လိုက်တဲ့သူပြောပြပုံရသဘောပေါက်လိုက်တဲ့အရာတွေကပါလဲဆိုရင်လက်ရှိအစိုးရကလည်းပဲဒီလူထက်ကောင်းအောင်အခြေအနေတစ်ခုခုကဘာကိုပြန်နိုင်မှဟိုသူတို့ဒီဟိုချက်ပြီးတော့လူသားချင်းစာနာထောက်ထားမှုတွေဒီ development aid တိတိပုံချင်းမှုတွေတကူဆက်လက်ပြီးတော့ဟိုပြီးနိုင်တယ်ဆိုတဲ့အရာတော့သူပြောလိုက်တာဆရာကြားလိုက်တယ်ဆိုလို့ချင်းတာကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကသူဘက်ကနေဒီသူတက်မှုတစ်ဆင့်တစ်ခုမပြနိုင်ဘူးဆိုလို့ရှိရင်သူရဲ့ဟိုလူကြီးထပ်ပတ်မှုကဒီတိုင်းပဲဟိုရည်စင်းတယ်စင်းနေမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကတစ်ချက်နောက်တစ်ချက်ကကြတော့ဒီလူခွင့်ရေးချိုးဖောက်မှုတွေမရှိဘူးဆိုတဲ့ဟာကိုသူတို့လုံးဝမပြောဘူးလူခွင့်ရေးတွေချိုးဖောက်မှုရှိတယ်ဒီအတွက်ကိုဖိအားလိုတယ်ဆိုတဲ့ဟာတွေကိုသူတို့နားလည်တယ်ဒါကဟိုကျွန်မနားလည်လိုက်တဲ့ဟိုသူတို့ရဲ့ message ထဲနားလည်လိုက်တဲ့ဟိုပေါ့ကျွန်မတို့ဘက်ကကြတော့ဟိုဒီနည်းနဲ့ပြန်စဉ်းစားတာကအခုဟိုတောက်လျှောက်ဒီအခုရစနစ်ထဲရောက်လာတဲ့ချိန်မှာဒီကိစ္စမတက်ကနာမတက်လာချင်းတည်းကကျွန်မတို့အဒီမူကစီရေကိုထုတ်ရှားနေတဲ့လူခွင့်ရေးကိုလှုပ်ရှားနေတဲ့ civil society အဖွဲ့ကြီးရေလှုပ်ရှားမှုကတဖြည်းဖြည်းနဲ့ကိုဟိုပိတ်ဟိုပိတ်ခံပိတ်ဆို့ခံနေရတာတွေ့ရတယ်ဒီဟာတော့ကို USAID လိုမျိုးတကယ်လို့များမရှိဘူးမနစ်ချင်သူထွက်သွားခဲ့လို့ရှိတော့ဒီ civil society အဖွဲ့ကြီးရဲ့ဟိုဒီ top ဟိုရေးသေးရရဖြစ်ဖြစ်โอเทคนิคอลปังชันยาที่ที่ในงานนี้ยาที่ที่โออพอโลว่าไม่ใช่หรอกเว้ยเนี่ยทางเมมเบอร์ในงานมาดิมิกิที่ลึกชะหมู่ดิลึกลึกชะหมู่ดิก็ดิแทบพี่တော့อาเนต้านได้มั้ยล่ะဆိုတော့เสกหมู่ดิที่โอจมารู้ขึ้นมาชื่อเลยป่ะเนาะคือว่าဒီဟာတက်ကတပ်ချောက်စီဗစ်ဆိုက်တီတကူဆက်မပြီးတော့ထောက်ပံ့ပေးဖို့လိုအပ်တယ်အစိုးရဆိုတာကဒီနေ့တက်လာမယ်မနေ့ကဟိုအစီအစဉ်နဲ့ပြောမယ်နောက်တစ်ရက်တိုင်းတက်လာမယ်ဆိုတော့ဒီထဲမှာဒီမိုကရေစီစင်တိုင်းတက်ကူတပ်ချောက်လုပ်ဖို့လက်ဆောင်နေနိုင်တဲ့လူတွေကစီဗစ်ဆိုက်တီအဖွဲ့ကြီးဖြစ်တယ်ဆိုတဲ့ဟာတွေကျမတို့ဟိုထက်ကတက်စားပြောဖြစ်ပါတယ်ဆိုတော့ဒီခုကကျတော့သူတို့ဒီတော့လစ်နားလေတပေါပေါလိုက်တယ်လို့ကျမတို့ယူဆတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒေါက်တာခင်ဇော်ဝင်းရောခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံအစိုးရဘောဒီ ဟိုပြပကနေအကူအညီပေးနေတဲ့ကိစ္စတွေမှာအခုနောက်ပိုင်းဆိုရင်လည်းဟိုအတိုင်းအတာတစ်ခုထိယော့လာတာအတိအတာယော့လာတာတွေ့ရတယ်လေဥရောပအထူးသဖြင့်ဥရောပနိုင်ငံတွေကပေးတဲ့အကူအညီတွေပေါ့နော်ယော့လာတယ်ဆိုတော့ CSO တွေ NGO အဖွဲ့အစည်းတွေကြားမှာလည်းအဲ့ဒီအတန်တွေထွက်လာတာများလာတယ်ပေါ့နော်ဆိုတော့
အ
ဲ့ဒီအပေါ်မှာရောခင်ဗျအနောက်နိုင်ငံတွေကအကူအညီပေးတာတွေယော့လာတဲ့ဟာတွေကဘယ်လိုအနေအထားရှိပါလဲဘသူတွေကများဘယ်လောက်ထိများယော့သွားပြီလဲဆိုတော့သိလို့ရပါလား
ကင်းကနားရတော့မသိရသေးပါဘူးဒါပေမဲ့ပဲပေါင်းစုံကနေပြီးတော့ယော့မယ်ဆိုတော့ကျွန်တော်ညွှန်မှန်းကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့ကြီးညာတယ်လေနော် UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန် UK Constantine တရားပေါ့ဗျာနော်တန်တရားကိုသူတို့ပြန်ပသုံးကြမယ်ဆိုတော့ဥရောပကဥရောပရောဥရောပပေါ့လေဒီ UK ပါလီမန်ကနေပြီးတော့သူတို့ဖွံ့ဖြိုးကော်မတီကနေပြီးတော့ပြီးလာဖို့သူတို့စီစဉ်တဲ့ကြားမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုတဲ့ပိုင်းကနေပြီးတော့လာမဲ့လွှတ်တော်မှတ်တည်းရဲ့ဗီဇာကိုပိတ်ပါတယ်ဆိုပြီးတော့တင်းရိုက်တယ်အဲ့ခါကျသူတို့နေပြုစားပြန်သုံးသပ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆော့ဆော့ပြောဆိုပဲဥရောပပဲလာလားအမေရိကပဲလာလားမြန်မာပြည်ကလူဖွံ့ဖြိုးမှုအခြေအနေအင်မတန်ကိုစိုးရွားနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအခုနေတဲ့လုံးနေတာပဲတစ်ဖက်မှာလည်းလူခွေတွေချိုးဖောက်ခံနေရတယ်ဆိုတော့ဘလို့မှမငင်းတာဘူးဒီနှစ်ခုကလည်းချိန်ဆတော်လို့ဖြစ်တယ်ဗျအရင်ကစီဆိုရတယ်မလားဒီတိုင်းပဲညကျွန်တော်ပြောခဲ့ရတာပဲအခုဒီမိုကရေစီဆိုရဆိုရဒီတိုင်းဖြစ်နေရတယ်ခင်ဗျာသတိစာဝဲနေကြကောင်းတာပေါ့လေဆိုတော့ဘာပဲပြောနေပြောနေဒီအခိုင်အရေးတစ်ခုလည်းပဲကြည့်ရဲ့ကြည့်ကြည့်ကြည့်ရဲ့ပဲဆိုတာဘို့အခုညီကတော့ရော့လိုက်မယ်ဒီရော့ရဲ့အခုညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြောမြင်ရတယ်လေနော်ဆိုကိုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်အင်မတန်ကိုရော့ရဲနေမယ်ဆိုတော့ဒီလိုဟာမျိုးရဖြစ်နေမှာပဲကျောပြောနေတာအတိအကျလေးပါ။ဘာလဲဆိုတော့ခါကျတော့လူအားဖြင့်လူသားချင်းစာနာတဲ့အကူအညီတွေလည်းပေးဖို့လိုတယ်။တစ်ဖက်မှာကလည်းလူခွင့်ချိုးဖောက်မှုတွေလည်းထိန်းဖို့လိုတယ်။ဒါကိုလက်ရှိအာဏာရဒီမိုကရေစီအစိုးရကမလုပ်နိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီအစိုးရလို့တောင်မှခေါ်မသိတော့လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။အာကျွန်တော်ကိုဇော်မင်းကျော်ကိုလေးလိုက်မဖိတ်ခေါ်ချင်ပါတယ်။ဆိုတော့ဆောဆောမတ်ချယ်ရီဇာဟောင်းပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုအမေရိကန်အစိုးရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပေးတာတော့မဟုတ်ဘူးပေါ့နော်တစ်ဖက်ကဒီပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရေးနဲ့ဆိုင်တဲ့ကိစ္စတွေလည်းလှုပ်တင်လှုပ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့ဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကလိုလားတဲ့ပုံစံမျိုးပြောသွားတော့ဆိုကိုစမင်းကျော်ကဘယ်လိုမြင်မိလဲခင်ဗျဒီအကူအညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလျာဆိုရင်တော်တော်လေးအယုတ်ပြစင်ပြဖြစ်သွားတာဗြိတိန်ကနေပြီးတော့လာမဲ့ဟိုလွတ်တော်ကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီအဖွဲ့ဟာလည်းဒီနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာတိုက်ရိုက်သက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုတော့အဲ့လိုမျိုးတွေဟောပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟောပေါ့နားလည်မှုလွှဲမှားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာဟောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေဟာအတိုင်းအတာတစ်ခုထိရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအကျိုးတရားမှုရှိသွားစေသလား
โอเคကျွန်တော်နိုင်ငံရဲ့အနေအထားကတော့လွန်ခဲ့တဲ့အနှစ်20ကျော်30ရာပေါ့လीเนาะအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွဲမှားခဲ့တဲ့အတွက်အဲ့ဒီဒဏ်တွေဟာအခုချိန်မှာအတော်လေးကိုဆူဆူရွားခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်ရင်းမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်ဒီကတော့ပြည်သူ့မှာပူကျက်တဲ့ပူဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေကိုဖြတ်တောက်လျှော့ချဖို့ကိစ္စကိုစဉ်းစားတင်တယ်အခု USAID အကြီးအကျယ်ပြောတဲ့ဟာကဒါတဘာဝကြတယ်လို့ပြောနေပါတယ်သူတို့လူသားချင်းစာနာတဲ့အကူအညီကိုဆက်ပေးမယ်အတဖက်ကလည်းအစိုးရအနေနဲ့ပြည်သူ့မှာလူခွင့်ရချိုးဖောက်မှုတွေရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတဲ့ဒီလို condition လေးနဲ့ပြောတော့တာဒါတဘာဝကြပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ချိုးဖောက်မှုကိုတားမြစ်ပေးဖို့ခေါ်ထုတ်ပေးဖို့အရေးကြီးပေးဖို့ဒါကလည်းတာဝန်ရှိတာအမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံအခုကြုံရတဲ့ပြဿနာကနိုင်ငံရေးပြဿနာပါနိုင်ငံရေးပြဿနာဆိုတဲ့နေရာတော့မှမှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်မှာရခိုင်ပြည်ထဲမှာရခိုင်ပြည်နယ်တွေမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကိုဒီပေးမှုကြီးချောချမဲ့ချက်တော့မှဆိုတာဖြစ်လာတာပါဒါကြောင့်မလို့အစိုးရအနေနဲ့ကလည်းအဓိကလုပ်ရမှာကတော့ဒီရခိုင်ပြည်တွင်းမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်တွင်းမှာပြည်နယ်တွင်းမှာဖြစ်နေတဲ့ ground မှာတွေမဖြေရှင်းနဲ့နိုင်ငံတကာအထူးပါကျေပြအောင်ကျွန်တော်တို့ရဲ့အနေအထားတွေတည်တည်ချာချာပြီးအောင်အစိုးရရက်တိချက်တွေရှင်းရှင်းလင်းလင်းပြီးအောင်ဆောင်ရွက်ဖို့လိုပါတယ်အဓိကကအခုဖြစ်နေတဲ့ပြဿနာက ground မှာပဲရှင်းနေလို့ပြီးမဲ့ပြဿနာမျိုးမဟုတ်ပါဘူးနိုင်ငံတကာဆက်ဆံရေးပြဿနာဖြစ်တယ်နိုင်ငံတကာမီဒီယာပြဿနာဖြစ်ပါတယ်ဒါတွေကိုကင်ကွယ်ဖြေရှင်းဖို့လိုပါတယ်အဲ့တော့ဘလို့ပဲဖြစ်ဖြစ်ပြည်တွင်းမှာလူ့ဖွဲ့တွေချိုးဖောက်နေတယ်လုံလုံရေးတပ်ဖွဲ့တွေဆောင်ရွက်ပုံအလွန်ယုံဖြစ်တယ်ဆိုတာလည်းအတော်လေးတကဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့အချိန်မှာအစိုးရအနေနဲ့တော့ဒါရိုက်မဟုတ်တော့မှသူ့မှာဒါကိုကင်ကွယ်ဖြေရှင်းရမယ့်ပြဿနာရှိပါတယ်ဒါကြောင့်မို့လို့ဒီလိုကူဒီဖြတ်တောက်လိုက်လို့ချင်းပြည်တွင်းမှာပုံမှုဆိုးရွားတဲ့အခြေအနေပေါ်လာနိုင်တယ်ဒါကြောင့်မို့လို့နောက်နိုင်ငံတွေအနေနဲ့ခွဲခြားမြင်ဖို့လိုပါတယ်ဟောသူတို့ပြောနေတယ်လို့ပဲတချို့ဝေဖန်တယ်လို့ပဲ2008ကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်အစိုးရနှစ်ရဖြစ်နေတယ်လို့လည်းတချို့ထောက်ပြနေတာရှိပါတယ်အဲ့ဒါကိုတော့ခွဲခြားပြီးတော့မြင်ဖို့လဲလူမယ်ထို့သူပဲလက်ရှိဥဆောင်နေတဲ့အစိုးရအနေနဲ့လည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းရှင်းလင်းလင်းတော်တော်လေးနဲ့ဆောင်ရွက်တဲ့လေကျွန်တော်ဒီလိုယူဆပါတယ်
ဟုတ်ကဲ့ခင်ဗျာအဒေါက်တာခင်ဆောင်ဝင်းကိုကျွန်တော်တခုမေးချင်ပါတယ်ဆိုတော့အခုဆိုကြပါစို့ဟိုဟိုဥရောပနိုင်ငံတွေနဲ့ဒီအမေရိကန်တို့ကဟိုအကူအညီတွေအတိုင်းအတာတခုအထိရော့ကြလာတယ်ပေါ့နော်ဟိုပေးနေတဲ့အကူအညီတွေမြန်မာနိုင်ငံပေါ်ပေးနေတဲ့အကူအညီအတိုင်းအတာတခုအထိရော့ကြလာတယ်နောက်ဒီလူခွင့်ရေးနဲ့ပတ်သက်လို့လည်းသူတို့ဘက်ကဝေဖန်ပြောဆိုမှုတွေကဟိုတခြားအာရှနိုင်ငံတွေအချင်းချင်းနဲ့ဆိုင်နေနေပိုပြင်းထန်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုမြန်မာအစိုးရအနေနဲ့အခုနောက်ပိုင်းမှာလည်းဟိုတော်တော်လေးဟိုလူတော်တော်များများတုံ့တက်နေကြတာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်အရှိဘက်နဲ့များအရှိဆိုတာလည်းတရုတ်နိုင်ငံနဲ့ပို့ပြီးနှိစသွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလောလောဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအစင်းမြင့်ကိုယ်စားလှယ်နှစ်ယောက်တီးကြစီတောင်ဆန်းစုကြည်ပါဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထဲထဲဝင်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပို့ပြီးနှိစက်သွားစေအောင်များတွန်းပို့ရပို့ရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအကူအညီလျှော့ချမှုတွေဟ
ုတ်ကဲ့ဗျာအခုပြောတဲ့ကိစ္စမျိုးဆိုတာအားလုံးသိပါတယ်ဒီကစားဆလန်ဟောင်းကြီးပါကပြားဟောင်းကြီးပါနော်ဆိုတော့ဒုတိယဒါလိုပဲအများခင်ကြရတယ်ပေါ့နောက်တော့ဟိုဗျာဟိုချင်းချောင်းတို့ခုပါ threat လေးဆိုယူဆရတယ်ပေါ့လေနော်ကောင်းပြီနောက်နိုင်ငံလည်းမျိုးလို့ဆိုလို့ရှိရင်ကျုပ်ဘက်ကိုရောက်သွားလိမ့်မယ်ဆိုတာလေကျော်ရုပ်ဆောင်လက်မခံပါဘူးနော်တရုတ်ကပေးတာနော်အရှေ့နိုင်ငံတွေကပေးတာဟာသူသားချင်းစာနာမှုနဲ့ကုညီရအင်မတန်ကိုနည်းပါတယ်နော်သူလုပ်ချင်တဲ့ပြောမယ်ဆိုတော့ဒီအခြေခံအဆောက်အုံနေနော်ဒီရင်းနှီးမြှုပ်နှံမှုတွေလောက်တာများတာပါဆိုတော့တရုတ်ကတော့ပြောမယ်ဆိုရင်သဘာဝအရကောဒီအခွက်ကိုချောင်းနေတာကြားပါပြီနော်တကယ်ပေမယ့်နောက်နိုင်ငံတွေတို့ကွာဒီဟိုကမစ်ဆိုရှင်ဟိုစစ်တိုင်းနေလေကွာသွားမယ်ဆိုလို့ရှင်နော်ဟာသွားမယ်ဆိုလို့ရှင်သူ့ဝယ်မယ်ဆက်သဘောမျိုးပါဗျာနော်အဲ့ဒီဒေသကလူလူကလည်းသိပါတယ်။ဒီဆိုးရမသိလို့ရှင်လေဒီဆိုးကညံ့ညံ့ကြမှာပဲ။နော်အနောက်နိုင်ငံနဲ့ပြောမယ်ဆိုဆက်ဆံရေးကနော်ယူရပါတယ်တွေ့တူဘက်ကိုရောက်မစင်တော့အင်မြန်ကိုခစ်ပြောမယ်ဆိုတော့သမစကန်ပြောမယ်ဆိုတော့အင်မြန်ကိုတုံးလို့အကြည့်ပါတယ်ဒေသကလေနော်မဖြစ်တင်ပါဘူး။အခုတော့ဆက်ပြီးတော့ပြောပါမယ်။လူသားချင်းစာနာတဲ့အကူအညီနော်ဟိုပမာဏအရာရောနော်နှီးမျိုးစုံအရာဆိုလို့ရှင်အနောက်နိုင်ငံပေးတဲ့အနောက်အုပ်စုကပေးတဲ့ကိုရဘလို့မှတရုတ်နေနဲ့မမိနိုင်ပါဘူးเนาะဒီလမ်းစဉ်ကိုရွေးမှဆင်တော့လက်ရှိခုကပြောအစိုးရနှစ်ရက်ပဲဆိုဆိုပါဗျာနှစ်ရက်ဆုံးကိုကျွန်တော်မှားရတော့ကိုမြင်ပါတယ်ဆိုတာဒီစလန်ကြီးကကျွန်တော်ရိုးနေပါပြီ
ဟုတ်ကဲ့
ဟိုတိတ်လည်းတရားမမရှိရပါဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ပြည်သူတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါတယ်ပထမဆုံးကျွန်တော်ပိုင်းနုံကိုဖိတ်ခေါ်ကြပါတယ်ခင်ဗျထိုင်းနိုင်ငံကပိုင်းနုံရှိပါလား
ရှိပါတယ
်ဗျာ
ရှင်းပါတယ်ဗျာကိုပြောပါ
ဟုတ်ကဲ့ပိုင်းညွန်ဆွနေပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိတဲ့လောက်လည်းရောလာနေတယ်ပေါ့နော်အထက်မှာလည်းတစ်ဖက်မှာလည်းလူခွင့်ချိုးဖောက်မှုကလည်းအတိုင်းတာတစ်ခုတည်းဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရသလဲဟိုအကူအညီပေးတာတွေဟာဆက်ပေးတင်သလားဒါမှမဟုတ်လို့ရှင်လည်းဘယ်လိုလုပ်တင်သလဲလိုရင်းတူရှင်လေးဆွနေပေးပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်ရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုဓာတ်ရိုက်ပေးတဲ့သူသားချင်းစာနာမှုပုံစံမျိုးဆိုပို့ပြီးတော့ဖြစ်တဲ့မယ်လို့ကျွန်တော်ထင်တယ်။ကိုကနိုင်ငံကပေးတဲ့အကူအညီတွေ short ချမဆိုတာကဟိုဆိုးရဘက်ကိုကြည့်တာလား။တကယ်ဟိုစစ်ပြေးတဲ့ဒုက္ခတွေတွေဘက်ကိုကြည့်တာလား။အမှန်ကန်စီစစ်ပြေးတဲ့ဒုက္ခတွေတွေစစ်ပြေးရှောင်တဲ့ဒုက္ခတွေတွေဒီဒုက္ခရောက်နေကြတာထင်ထင်ရှားရှားမြင်တာတဲ့ဟိုပုံရိပ်တွေအများကြီးထင်လို့မြင်နေတာပဲဗျာ။လက်တွေ့လာပြီးမြင်ပြီးခွင့်ချင်းတော့ရတယ်။ဒီဒုက္ခတွေကိုတော့လူသားချင်းစာနာမှုစိတ်သက်ပြည့်ရှိမှဆိုတော့ပေးဖို့တဲ့လေမရှော့ချတဲ့ဘုလို့ကျွန်တော်မြင်တယ်အေးဆိုးရဟိုတပေးပြီးတော့ဆိုးရနဲ့တစ်ဆင့်ဟိုလက်ဝေကန်နဲ့ခွဲစားဝေစားပြီးမှတကယ်ဒုက္ခတွေကိုရောက်သွားမယ်ဆိုတော့တမျိုးပေါ့ဟိုလူခွေးရင်းနဲ့ပြောမယ်ဆိုရင်လည်းကျွန်တော်နိုင်ငံအနေနဲ့
ลูกคนนี้แต่ถ้าว่าเป็นช่วงพ่อเนี่ยสุราก็โอ้มีมาเทียนชาเนี่ยตั้งแต่เด็กสิ่งตัวโอ้มันตะเกียร์นะโอ้ช่วงพ่อเราไม่เข้าไปเนี่ยนั่นเองก็สุดท้ายจะได้สิ่งเดียวเพียงแต่เราจะน้องมีเนี่ยตัวเล็กเท่าอันสุดโอ้ลูกตาจีนสานันทำตามมือกูนี่กูตกข้างเตะเลยสิยาวอ่องแต่ละปีปุ๊บเตะเตะลูกได้หมดเตะเลยโน้ตอะไรลูกมีมาแล้วเปล่าเขาคิดว่าเปล่าเขาคิดจริงจริงมาแล้วเขามีอาวุธสูงนี่เปล่าจะน้องคุณจะเสร็จเทไปจะน้องอัน ွနေပါအောင်အညာမြအောင်ကြီးအောင်ဘယ်လိုမြင်သလဲစောစောဟိုဘိုင်းတော်ကတော့ဒုက္ခရောက်နေတဲ့သူတွေလည်းထဲကိုတိုက်ရိုက်ကူညီတာမျိုးဆိုရင်တော့ကောင်းတယ်ပေါ့နော်အစိုးရတစင်းသွားမယ်ဆိုရင်တော့မထီရောက်ဘူးဆိုတဲ့ပုံစံမျိုးပြောသွားပါတယ
်ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဒီလိုပေါ့ဥပဒေဝင်ရပြောမယ်ဆိုလို့ကျွန်တော်ဟိုဘာပဲဖြစ်ဖြစ်ပေါ့ဗျာနော်နိုင်ငံသားကနေပြီးတော့အကူအညီပေးတယ်ဆိုတာတော့ဝန်တာစရာပါတော်လူအခွင့်ရေးချိုးပေါက်တယ်ချိုးပေါက်တယ်မပြောနေတာခုတစ်ချိန်လုံးကတော့ပြထားပါတော့တော့တမတော်ဆိုရအောင်တယ်အဲ့ဒါတော့ကျွန်တော်မပြောလို့ပါဘူးခဏပြည်သူအများကနေပြီးတော့ရွေးချယ်ပြီးတော့မှတင်မြောက်ထားတဲ့ကျွန်တော်တို့ရဲ့လူလူကောင်းဆောင်အမျိုးစုအုပ်ချုပ်တဲ့အခါမှာလူမှုရေးရတော့လူအခွင့်ရေးတော့အဲ့လိုကြီးတော့ချိုးပေါက်တာတော့မတွေ့ရဘူးဗျအလားအလာတွေတော်တော်ကောင်းတယ်ရခိုင်ကိစ္စကိုမျက်နှာမူမူပြောနေတာလည်းရခက်ပါတယ်ဟိုအမြင်ချင်းကမတူဘူးဗျအဲ့ဒါနဲ့ကျွန်တော်တို့မြန်မာအစိုးရကတော်တော်ကိုလှုပ်ပေးထားတာပါတော်တော်လှုပ်ပေးထားတာအဲ့ဒါကိုလည်းနည်းနည်းလေးတော့သိကြဖို့တော့ကောင်းတာပေါ့ဗျာနော်အဲ့ဒါလည်းဒီပေါ်လေးခုနဆရာပြောသလိုပေါ့ဟိုအစိုးရပဲပြီးလူဒုက္ခတွေပဲပြီးပေါ့ဗျာဘုသူပဲပြီးပေးတာတော့ကျွန်တော်တို့ကကြိုးစားပါပဲအဲအကယ်၍ကရုပ်အခွင့်အရေးကိုချိုးဖောက်ပြီးတော့မှမပေးကြဘူးမလာကြဘူးမဝင်ကြဘူးဆိုရင်သောသောကဥတော်ဝန်ဆိုင်ပြောသွားတယ်ပေါ့ဗျာတရုတ်ရဲ့လက်အောက်ကတော့ဝင်ရမယ့်အနေထားဗျာအဲ့လိုလည်းတော့မဖြစ်စေချင်ဘူးပေါ့ဗျာကျွန်တော်တို့ဒီအမေစုကလည်းအခုအချင်းကြီးပါတယ်ဒီမိုကရေစီနိုင်ငံကိုတည်ထောင်နေတာကျွန်တော်အနေနဲ့ကတော့ပေးစင်တယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပေးတာစောစောကအညာမြအောင်ကြီးပြောသလိုပဲဒီရခိုင်ကိစ္စကိုကျွန်တော်တို့နည်းနည်းအားလုံးစိုက်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲဆက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးကိစ္စတွေမှာလည်းကုလသမဂ္ဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟန္တာဖြစ်စေတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ရှိဟာရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘလို့ဖြည့်ရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံအကြမ်းထဲမှာနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘလို့ဖြည့်ရှင်းကြမလဲဆိုတော့မတ်ချယ်ဒီဆောင်ဆွေးနွေးပါအောင်ခတ်တူတူလေးဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ပထမချက်အနေနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုကဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံကလူတွေကကဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကဘာစစ်တဲ့ကဒီကဘာတလုံးကဘာတစ်ခုလုံးကနေသဘောတူထားတဲ့အပီပီဆိုင်ရာလူခွင့်ကြီးညာစာတန်းတို့ဒီဟိုဒီအတူတကွာရှင်တန်းနေထိုင်ဖို့ရန်အတွက်ဟိုအများကြီးဟိုဖိုင်ယာစာတန်းတွေဟိုစာချုပ်တွေလို့ထားတာရှိတယ်ဒါဒီကိုလည်းပဲကျွန်တော်တို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငါအနေနဲ့လိမ့်လာဖို့ရန်အတွက်လိုအပ်တယ်ကျွန်တော်တို့ကဒီနိုင်ငံတကာဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့ချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့ချိန်မှာဒီလူခွင့်ရေးဆန်နှုံးတွေဟိုဒါတွေကိုလိုက်နာကြလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်ဥပမာ North Korea မြောက်ကိုရီးယားလိုမျိုးစီးရီးယားလိုမျိုးတွေကိုလည်းခဏခဏဟိုအပြုတ်ခံရတာအဆူခံရတာတွေဟာသူတို့ကဒီဆန်နှုံးတွေကိုလိုက်မနာလို့ဖြစ်တယ်ဆိုတော့အဲ့လိုဟိုဆန်နှုံးတွေလူခွင့်ရေးဆန်နှုံးတွေကိုအဲ့မှာလေမနာပဲနဲ့ကျမတို့ကဒီဟိုနိုင်ငံတကာမီဒီယာတွေကဒီလိုမျိုးမတို့ကိုအမီစောင်းအောင်လုပ်ပါတယ်သူပြောတော့ပြောလို့မရဘူးကိုရီးယားလုံနေတဲ့ ground မှာဒီလိုမျိုးကိုယ့်ရဲ့ဒီဟိုတက်တီကဒီလိုမျိုးလုံနေလေကိုယ့်ရဲ့ပြည်သူလူထုတွေရဲ့စိတ်နေစိတ်ထားကဟိုလူခွင့်ကြီးကိုချုပ်ဖောက်စေသလားလူခွင့်ကြီးကိုအားနည်းစေသလားဆိုတဲ့ဟာကိုမတုံ့တက်တဲ့နဲ့သူများကိုလက်ညှိုးထုတ်လို့မရဘူးဆိုတော့ target ချက်ဟု
တ်ကဲ့ငယ်ငယ်လေးဆွေးနွေးပြပါဟုတ်
အဲ့တော့ဖြစ်ရမယ့်ပြဿနာကပါလဲဆိုလို့ရှိရင်ဒီလက်ရှိမှာလုံးဝမလုံခြုံနေတဲ့ဒီရခိုင်ဒေသမှာရှိနေတဲ့ဟိုလူတွေကိုလုံခြုံအောင်လုပ်ရမယ်ဒါဘလို့လုံချုံအောင်လုပ်ရမယ်ဆိုလို့ရှိရင်တက်ကိုတောင်ချောက်ဖျားပေးနေရမှာဖြစ်တယ်။နိုင်ငံတကာကလည်းတက်ကိုဖျားပေးမယ်။ကိုယ့်ရဲ့ဒီဟိုပြည်သူလူထုရဲ့မဲဆန္ဒနဲ့ဆက်လာတဲ့ NLD အစိုးရကလည်းတက်ကိုတောင်ချောက်တက်ပေးနေရမှာဖြစ်တယ်။ဆိုတော့ဒီဟိုဒီလိုမျိုးလုံချုံလာပြီဆိုလို့ရှိရင်ဒီဖြစ်ပြီးတော့ရဒုက္ခတွေ၊ရုံးကြဒုက္ခတွေကလည်းပဲသူတို့ဘာသာသူတို့ပြန်လာမယ်။အခုဘလို့ဖြစ်နေလဲဆိုလို့ရှိရင်ကျမတို့အစိုးရကမတ်ဂရင်းစီမှာလည်းသူတို့တင်ပြတာကဟိုမှာဟိုအင်းအစ်စ်တွေဆောက်ဖို့လိုနေတယ်၊တောင်အစ်စ်တွေဆောက်ဖို့လိုနေတယ်။အဲ့လိုပဲပြောနေအစ်စ်တွေအစ်စ်တွေဒီပဲသူများပတ်စံနဲ့ချက်ချက်ပြုတ်အင်ဆောက်ဖို့ပဲစဉ်းစားနေတယ်။တကယ်တကယ်မှဒီလိုဟင်းကြတွေက
ဒီလိုပါသူအင်ရှိနေပြီဒါကျမတို့တက်တာဆိုသူအင်ရှိလာသူအဲ့ဒီဟာကိုကျမတို့ဟိုကြည့်ထပ်ဖို့လိုတယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အကျွန်တော်ဒီမေးခွန်းကိုပဲကိုဇော်မင်းကျော်မေးချင်ပါတယ်ကိုဇော်မင်းကျော်လည်းတူတူလေးဖြစ်ပြပါလားခင်ဗျအဲ့တော့ဘယ်လိုလုံးဆောင်ရမလဲမတ်ချက်တွေပြောတဲ့ပုံစံကတော့နိုင်ငံကအပေါ်မြန်မာနိုင်ငံအမြင်လွဲနေတဲ့ပုံစံမျိုးပြောဆွေးနွေးသွားပ
ne asin pi bu lu le bo li a lo di pyatana a lo shi ne so pi ja le da ho shin bu lu le shin bu lu le ka ma jano ru ga ho ma shu phaw pa bu ma lou pa bu lo ho di lo ta khat the pyo ni ne ma ya ba bu a lo ho di chi mi ri bu u ma phin di long long yi ta phwe ri ga di ma kain do da a lon jun phit da la ma phit bu la so jano ru parama a sin song na si bu lo ba de a de yi a lon jun phit khe de so lo shi yin da ha ta ma lo khaw saung ni ni ne da ho ye ye wo wo a ye yi bu lo ba de အဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဒါကျွန်တော်ဒီပြဿနာမဖြေရှင်းနိုင်မှာမဟုတ်ဖြေရှင်းလို့လည်းရမှာမဟုတ်ဘူးနိုင်ငံတကာဖိအားတွေကပိုးပို့ပြီးတော့များလာစရာရှိပါတယ်နိုင်ငံတကာဖိအားတွေပိုးပို့ပြီးများလာရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့အကူပြောင်းဒီမိုကရေစီကအန္တရာယ်ရှိပါတယ်ထို့သူအဲ့ဒီလိုဖိအားတွေများလာပြီးနိုင်ငံရေးဖိအားရောအခုလိုအကူအညီရဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာပို့ပြီးတော့ဆင်းရဲကျက်တဲလာမယ်ပို့ပြီးတော့ပြဿနာတွေခက်ခဲနေရင်ဆိုင်ရလို့ရှိရင်လက်ရှိပြည်သူတွေကရွေးချယ်ထားပြီးတော့ဒီမိုကရေစီကိုပေါ်ဆောင်ရတဲ့အစွတ်အများကြီးခက်ခဲပြီးဖြစ်လာနိုင်တယ်။ဒါကြောင့်မို့လို့ဒါကိုနောက်နိုင်ငံတွေနဲ့တရားစင်စားတဲ့နဲ့နော်ဒီပြည်ထဲမှာရှိတဲ့အစိုးရအနေနဲ့လေဒီဒေသတွေမှာဘာတွေဖြစ်ခဲ့လဲဆိုတော့တရားကြစုံစမ်းစစ်ဆေးဖို့လိုပါတယ်။စုံစမ်းစစ်ဆေးတဲ့ရဖက်ဖွဲ့ပြီးဖြစ်စီစစ်ဖက်လက်နက်ကိုင်ဖွဲ့ပြီးရပဲဖြစ်စီကျူးလွန်ခဲ့တဲ့ဆိုရင်ဒါတွေကိုဖော်ထုတ်အရေးကြီးလိုက်လို့ရှိရင်နိုင်ငံတကာအနေနဲ့အမြင်ရှင်းသွားမှာဖြစ်တယ်။ဒါကိုတော့ကျွန်တော်တို
့
လေသာပြန်လဲရည်ကြစီရင်းနဲ့ဒီဒီမိုကရေစီရှေ့ဆက်လာနိုင်တဲ့ရဲရဲဝံ့ဝံ့ခေါင်းဆောင်နေတဲ့လူကြီးရဲရဲဝံ့ဝံ့လှုပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစမင်းကျော်ဒေါက်တာခင်ဆောင်ဝင်းတခွန်းလေးဆက်ဆက်ကန့်လောက်ကျွန်တော်ခတ်တူလေးတကြောင်းပဲပြောပြပါအောင်အဲ့ဒီအပေါ်မှာဒေါက်တာခင်ဆောင်ဝင်းအမြင်ကရောနိုင်ငံတကာနဲ့မြန်မာအစိုးရကြားထဲမှာအမြင်လွှမ်းမှုရှိနေတဲ့ဟာဘသူဆိုတာ
အမြင်လွှမ်းမှုကတော့ရှိရဆိုဘသူမှမငြင်းနိုင်ပါဘူးဗျာကျေးဇူးနော်ကဲခုနပြောသလိုပဲအရင်ကစစ်ဆေးရတွေကဒါကိုမကျွမ်းကျင်လို့ဟုတ်လားဘာမှနားမလဲလို့လုပ်သွားထားလိုက်ပါတော့အခုကနော်တကယ်ပါလုံးမှာကြော်ကြားခဲ့တဲ့ခေါင်းဆောင်ဥဆောင်နေတဲ့ဒီမိုကရေစီဆိုရပါဗျာဒီဆိုရမှာဒီလိုလက်ရက်ချော်ရှလို့နေလို့ဆိုရင်ကျွန်တော်ဘာမျှော်လင့်စရာရှိမလဲ
ဟုတ်ကဲ့
အခုပြောရတဲ့ဒီမိုကရေစီကုတန်းရေးလို့ညားစီရေးလို့ဘာညာဆိုလို့ရှိရင်ဖြစ်မှာကောမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်ဇော်ဝင်းကောအခုပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကောကျွန်တော်တို့အချိန်ကတလောက်ပဲရတော့တယ်နောက်တစ်ပတ်မှာထပ်ပြီးတော့ဆွေးနွေးကြတာပါခင်ဗျာ